မြန်မာနဲ့တရုတ်နိုင်ငံနှစ်နိုင်ငံနယ်ဇက်ကုန်သွယ်ရေးမှာအဓိကကြားတဲ့မူဆယ်တရ၅မိုင်စခန်းရဲ့ဝင်းမောက်တချို့ကိုဖျက်ဆီးခွင့်အချိန်ကိုလျှော့ချလိုက်တာကြောင့်တရုတ်ဘက်ကသွားမဲ့ကုန်တင်ကားတွေနဲ့လူတွေဟာမနေ့ညက30ရက်ပိတ်မိနေပါတယ်။မြန်မာဘက်ကလည်းတရုတ်ကုန်တင်ကားတွေမဖျက်သွားနိုင်အောင်တံပြန်ပိတ်ဆို့မှုတွေဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနက်မှာတော့နှစ်ဖက်တင်းမ ုတ်လာတာကြောင့်တရုတ်ပြည်ထဲကိုနေတိုင်းအလုတ်သွားလုတ်တဲ့မြန်မာအလုတ်သမားတွေနဲ့ကုန်ကားတွေဟာနိုင်ပေါင်းများစွာစောင့်ဆိုင်းနေရပါတယ်။တချို့ဆိုရင်ညပိုင်းကလေးကစောင့်ဆိုင်းနေရပြီးမနက်မိုးလင်းတဲ့အချိန်ထိတန်းစီနေရတဲ့အတွက်ဒီနေ့လိုနှစ်ဖက်တင်းမာမှုကြီးဖြစ်လာရတာလို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတချို့ကတရုတ်ကားတွေမြန်မာဘက်ကိုဝင်လို့မရအောင်တံပြန်ပိတ်ဆို့ရတဲ့အတွက်တရုတ်လူဝင်မှုကြီးကြပ်ရေးရဲတွေဟာမြန်မာဘက်ကိုဝင်လာပြီးမြန်မာနိုင်ငံသားတချို့ကိုကိုကြီးလက်ရောက်ကျူးလွန်ခဲ့ကြောင်းမူဆယ်နန်းခမ်းနေဆက်ကုံတွဲရေးကုံတွဲများအသင်းကဥမင်းသိန်းကအခုလိုပြောပါတယ
်။ဘာသာရေးနဲ့ဝင်ရတဲ့အချိန်မှာပြင်းပအမျိုးမျိုးရစ်တယ်။မျိုးမျိုးစစ်ကတ်တွေထုတ်တော့ဝင်ရတာဒါအနောက်နီးတယ်။စကားစည်းဝင်မှာဆိုရင်အနည်းဆုံး3လလောက်ကြာတယ်။စကားစည်းဝင်မှာဆိုရင်အနည်းဆုံး7လလောက်ကြာတယ်ပြောပါလိမ့်။အဲ့တော့ရာဘာမဒီဘက်ကကြာပြီးသူတွေကလုံးဝမခမရနိုင်ဖြစ်တော့ဒီမင်းကခွန်နိုင်မင်းတက်ချောင်းမှာတရုတ်ပြည်ကထွက်လာပြီးဘာမဒီကိုဝင်လာတဲ့ကားတွေကိုဘာဒီလည်းဝင်လာလို့မရအောင်ဆိုပြီးတော့ကားနဲ့ပြပိတ်ဆို့တာခဏပြရပုံစံပေါ့ဒီကြီးကရဲတွေကဘာမကားသမားကိုသိဆွက်ခေါ်ပါတယ်ပိတ်ဆံမှာဘာမပြေကလူတွေကတူအုပ်ဖြစ်သွားတယ်ဟိုအော်ခဲ့ရပါတော့အော်ခဲ့နေတော့သူရဲတွေကဘာမဆက်မလုပ်ဘူ
းတရုတ်ရဲနှစ်ယောက်ကနှစ်နိုင်ငံနေကြားအမှတ်သားကိုကြော်လာပြီးမြန်မာဘက်အချမ်းကို၅ပြည်လောက်နှီးပါဝင်ရောက်လာတဲ့အကြောင်းမျက်မြင်တွေကပြောတော့လို့ဖုံးမှတ်တမ်းဗီဒီယိုဖိုင်တွေမှာလည်းကိုကြီးလက်ရောက်ကျူးလွန်ခဲ့တာကိုမြင်ရပါတယ်အခင်းဖြစ်ပွားပြီး15မိနစ်ကြာမှာမူဆယ်မြို့နယ်အုပ်ချုပ်ရေးမှူးနဲ့လုံခြုံရေးတချို့ရောက်လာခဲ့ပါတယ်။တရုတ်ရွှေလီမြို့အာဏာပိုင်ကြီးကလည်းနေဆက်ဝင်ပေါက်ကို15မိနစ်လောက်ပိတ်ထားခဲ့ပြီးပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဖြစ်လာရတာဟာမူဆယ်နေဆက်ကုံတွေးစခန်းဝင်ပေါက်ရဲ့ဝင်ထွက်ချိန်တွေကိုတရုတ်အာဏာပိုင်ဘက်ကမေလ14ရက်မှာအပြောင်းလဲတချို့လုပ်ခဲ့ပြီးဝင်ပေါက်တချို့ရဲ့အချိန်တွေကိုည10နာရီကနေ7နာရီထိရှော့ချလိုက်တဲ့အတွက်ဖြစ်ပါတယ်။ရှင်ရောပိတ်ဆို့တာတွေကိုဖြည့်ရှင်းဖို့တရုတ်ရွှေလီမြို့အာဏာပိုင်တွေနဲ့မူဆယ်ဘက်ကအာဏာပိုင်တွေဟာဒီနေ့နေ့လယ်2နာရီခွဲမှာနှစ်ဖက်တွေ့ဆုံခဲ့တယ်လို့မူဆယ်ခရိုင်လာဝကဦးစည်းမှုဦးဆောင်ဝေကပြောပါတယ်
။နောက်နောက်ကင်းနဲ့ရှင်တွေကပုံမှန်ဆက်ခွဲဖိတ်တယ်လို့ကျွန်တော်တို့အဲ့ဒါသူတို့ဘက်ကနေပြီးတော့အခု7နာရီမှာဖိတ်လိုက်တဲ့ကိစ္စအဲ့ဆက်ပြီးမှ10နာရီခွဲရှိအောင်ဖွင့်ပေးဖို့ကျွန်တော်တို့ကသွားရှင်းနေဖို့ပေါ့နော်အဓိကတော့ရှင်ရောပိတ်ဆို့မှုအဆင်ပြေဖို့တော့အမလီရဆက်ပြီးတော့7နာရီမှာပြေးလိုက်တော့အဲ့မှာဟိုဘက်ကဝင်မဲ့မြန်မာကားတစ်စီးပေါ့အဲသူကဟိုဘက်သွားလို့မရတဲ့ကြာကြောဒီနေ့မနေ့ကျတော့အဲ့ဒီ border line ပေါ်မှာသူကရက်ထားတယ်အဲတရုတ်ကနေပြီးတော့ရှေ့ပြေးကိုပြောတဲ့ကိစ္စကိုသူကမရှိလို့ဟိုကနေလာပြီးတော့ဆက်ခေါ်ပါ냐ဆက်တော့ပုံမျိုးလောက်တာပေါ့နော်အဲ့မှာနည်းနည်းရုပ်ရုပ်လေးဖြစ်သွားတာ
တရုတ်နယ်စပ်တောင်ရှိသူတွေဟာမကြာခဏဆိုတော့လို့မြန်မာဘက်အချမ်းကိုကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီး2018အောက်တိုဘာ18ရက်တုန်းကလည်းလက်နက်ကိုင်ဆောင်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေဟာကုန်သွယ်ရေးစခန်းဝင်ပေါက်ကနေဝင်ရောက်လာပြီးမြန်မာဘက်အချမ်းမှာစောင့်နေရတဲ့ဇေယျကော်မတီရုံးကဟာတရုတ်ပိုင်နယ်ထဲမှာပါရဲဆိုပြီးဟန်တားခဲ့ပါသေးတယ်